စစ်အာဏာသိမ်းမှုအပေါ်ဆန့်ကျင်ဆန္ဒပြနေသူတွေကိုဘေးရန်ကြီးအကင်းအောင်လို့ရှေ့တန်းကနေအကာအကွယ်ပေးနေတဲ့လူငယ်တွေရန်ကုန်မြို့မှာရှိပါတယ်။အသက်20ဝန်းကျင်လူငယ်တွေစုဖွဲ့ထားတဲ့အဖွဲ့ကစစ်တပ်နဲ့ရဲကဖြိုခွဲလာခဲ့ရင်ဆန္ဒပြပြည်သူတွေဘေးကင်းရာထွက်ပြေးနိုင်အောင်ရှေ့ကနေကြိုးစားကာကွယ်ပေးနေကြတာဖြစ်ပါတယ်။ပြည်သူကိုကာကွယ်တဲ့အဖွဲ့ကိုတည်ထောင်တဲ့လူငယ်ကသူတို့ဘာကြောင့်အခုလိုကာကွယ်ပေးနေရတယ်လဲဆိုတာကိုရှင်းပြထားပါတယ်
။ကျွန်တော်ဒီအချိန်မှာပေါ့နော်ရဲဆိုတာလည်းကျွန်တော်နိုင်ငံမှာမရှိဘူးစစ်သားဆိုတာလည်းကျွန်တော်နိုင်ငံမှာမရှိတော့အတွက်ကျွန်တော်ကပြည်သူကိုကာကွယ်ရမယ့်အဖွဲ့တွေပြည်သူကပဲပြည်သူကိုကာကွယ်မှာတွေ့ပြီးတော့ကျွန်တော်ကကာကွယ်အဖွဲ့တစ်ခုအနေနဲ့ကျွန်တော်ဖွဲ့လိုက်တာပေါ့နော်အရေးပေါ်ကာကွယ်အဖွဲ့အနေနဲ့ဆန္ဒပြတာကို February တစ်လလုံးနီးပါးတော့လုပ်တယ်ဗျပြီးတော့ကျွန်တော်တို့ဒီ February လပြီးရဲ့အချိန်မှာပြည်သူတွေပေါ့နော်ကျွန်တော်တချို့ကောင်တွေကဟိုဘယ်လိုရမလဲ9000ကျားကောင်တွေကဓာတ်တွေကနေချင်းချောက်တာကိုမြင်တဲ့အချိန်မှာကျွန်တော်ကလက်မခံနိုင်တဲ့အတွက်ပြည်သူကိုကာကွယ်တဲ့အဖွဲ့တစ်ဖွဲ့ဖွဲ့လိုက်တာဗျဟိုနောက်ပြီးအရေးပေါ်ဖြစ်တဲ့နေရာထဲမှာကျွန်တော်ရှိပါကြအဲ့လိုအမှားအပြင်ကျွန်တော်ဘလို့ပုံစံနဲ့ဆိုရင်ဆန္ဒပြပြည်သူတွေနဲ့ရဲရင်ထိကြိုက်တွေ့ရတဲ့အချိန်မျိုးမှာကျွန်တော်တို့ပြည်သူကိုမထိကြိုက်ဖို့တပြည်သူအနေနဲ့အများဖန်ဆီးခြင်းအကင်းဝင်ဖို့တဲ့ကျွန်တော်တို့ကကာကွယ်ရေးအဖွဲ့တစ်ခုဖွဲ့လိုက်တာပေါ့နော်ပြီးတော့ကျွန်တော်ဒီအဲ့လိုမျိုးမတိုင်ခင်မှာလည်းကျွန်တော်9000ကျားကြီးကပြည်သူကိုဓာတ်နဲ့ထိုးတာကြီးဟိုလေးခွာညလာပစ်တာအဲ့ဒါကြီးကျွန်တော်ကလက်မခံနိုင်တဲ့အတွက်ကျွန်တော်ကနေပြီးတော့ဒီလိုမျိုးပြည်သူကိုထိကြိုက်ခြင်းမခံနိုင်တဲ့အတွက်ကျွန်တော်ကကာကွယ်ရေးအဖွဲ့လုပ်လိုက်တာပါဗျာ
အဲ့တော့ကာကွယ်ပေးတဲ့အဖွဲ့ဆိုတာကကိုကရောပြန်ပြီးကိုထိလက်ရောက်ပြန်ပြီးသူတို့ကိုလှုပ်ဖို့ရည်ရွယ်ချက်ရှိတာလား
သူတို့ကတော့ကျွန်တော်တို့ကအသားနာအောင်လှုပ်တာမျိုးတော့မရှိဘူးဥပမာအဖြစ်ကျွန်တော်ရဲကြီးကနေပြီးတော့ကျွန်တော်တို့နဲ့ရဲနဲ့အနည်းဆုံးကျွန်တော်တို့ကခိုက်တရားအကွာအဝေးထားတာသူတို့ဘက်ကနေပြီးတော့ပြည်သူအနေနဲ့ထိခိုက်နိုင်တဲ့အရာမျိုးဖြစ်လာကျွန်တော်မြင်ဝဲဝအောင်လှုပ်လိုက်တာမျိုးပြီးတော့ကျွန်တော်တို့သူတို့ဒီလိုဖမ်းတဲ့အချိန်မျိုးတော့ကျွန်တော်အဖမ်းမခံအောင်ရှိရနေကာပြီးတော့ပြည်သူပြန်ရအောင်ဆွဲခေါ်တာမျိုးတွေဒါမှမဟုတ်ကျွန်တော်ဟိုကျွန်တော်ဥပမာမျိုးကရှိမှာပေါ့နော်ရဲရနေပြီးတော့ထောက်ထားပြီးပိတ်မိသွားမျိုးရှိရဆိုရင်ကျွန်တော်ကအဲ့လိုသွားပြီးတော့ထုတ်ပြီးတာမျိုးလုပ်ပြီးပါဗျ
။ပေါင်လေးတို့လုပ်နေတဲ့အဖွဲမှာဟိုအဖွဲဝင်တွေရောလူတွေအများကြီးပါဝင်ပြီးတော့အဲ့လိုကာကွယ်ပေးနေလားဟိုဘယ်နှခါလောက်အဲ့လိုမျိုးအကာအကွယ်ပေးခဲ့ဘူးလဲဆိုတာလည်းပြောပြပါလား
။ဟုတ်ကဲ့ဗျာဟုတ်ကျွန်တော်တို့အကာအကွယ်ပေးခဲ့ဘူးလားဆိုရင်ပေါ့နော်ကျွန်တော်ဥပမာအပြင်မက်ရှလာ၂ရက်နေမှာဆိုရင်ကျွန်တော်ပြန်ကုန်မြို့ယူဇနာပလာဇာကိုဖြိုခွင်းခံရတဲ့နေ့မှာဆိုရင်ကျွန်တော်တော့မဟုတ်ဘူးပြည်သူရင်အားကကျွန်တော်မရှိဘူးဆိုရင်300နီးပါးလောက်ရှိတယ်အဲ့လို300နီးပါးလောက်ရဲတပ်ဖွဲ့အင်အားကသူတို့ပထမစစ်တမ်းအင်အားပေါ့နော်ဆက်ရောက်ဝင်းရင်မရှိရတော့ကျွန်တော်ဒီဆန္ဒပြပြည်သူတွေငင်းရတော့ဆန္ဒဆက်ပြနေအဲ့ချိန်မှာကျွန်တော်ဒီရဲက3စီးရောက်လာပြီးမှလာပြီးတော့သူတို့အတန်ပုံးနေညည့်ရုံပုံးနေနဲ့ရဘာကြီးနဲ့ပြစ်ပြီးဖြိုခွင်းတာမျိုးဖြစ်လာခဲ့အဲ့ချိန်မှာကျွန်တော်တို့အရှိရာဒိုင်းနေနဲ့ကာပြီးမယ်ဒိုင်းနေနဲ့ကာပြီးတော့ကျွန်တော်အနောက်ကပြည်သူကိုပြန်ပြီးတော့ဘေးကင်းရလောက်ဖို့တော့ကျွန်တော်နောက်မှထားတဲ့လူ20ရာနေအဲ့လိုထုတ်ပြရပါတော့အဲ့လိုလုပ်ပြီးနေကျွန်တော်အိမ်မှာဆိုလည်းအဖမ်းခံနိုင်ရစင်နဲ့ကျွန်တော်တို့ဒီ၈ရောက်တော့ဖမ်းခံအဲ့ဒီမှာကျွန်တော်အဖွဲ့ကကောင်းလေးတယောက်လည်းပါသွားပါတယ်အဲ့အချိန်မှာဆိုရင်ကျွန်တော်ကိုယ်နဲ့အိမ်ကအကန့်ခံရတာကြီးရဘာကြီးမန်တာလေးရှိခဲ့တယ်ကျွန်တော်အဖွဲ့မှာဆိုလည်းရဘာကြီးမန်တဲ့လူလေးရှိခဲ့ဒါနိုင်ရနေမှာပေါ့ပြီးတော့ကျွန်တော်တောင်မွေတီတာလမ်းမှာပေါ့နော်ကျွန်တော်၄ချိန်တိတိဖြိုခွဲခံကျွန်တော်အိမ်မှာဆိုနေ့ကင်းတနိုင်ရနေစားရညနေ9နိုင်တော့ဒီ၄ကတိတိဖြိုခွဲခံရတယ်အဲ့မှာဆိုပြည်သူတယောက်မှတော့ပါဝင်သွားခြင်းမရှိဘူးဒါမှကျွန်တော်ရဲ့ဒီဖြေးလမ်းထဲမှာရှိရလို့ရမပါပါဘူးနဲ့ဘေးလမ်းထဲဝင်ပြေးသွားတဲ့နှစ်ယောက်ကတော့အဖမ်းခံနိုင်ရအကြီးမားဆုံးကာကွယ်ပေးရဆိုကျွန်တော်14ရက်နေ့ညဆိုရင်ကျွန်တော်ဒီတောင်နဂုံမှာပေါ့နော်တောင်နဂုံမှာကျွန်တော်ပြစ်ခတ်ခုဖြိုခွင်းတဲ့နေ့အဲ့ဒီမှာဆိုထိခဲ့တဲ့ညလူက7ဦးနီးပါးလောက်ဒီရှိခဲ့ပေမဲ့ကျွန်တော်တို့အဲ့မှာဆိုရင်ကျွန်တော်ဒီတောင်နဂုံတိဆိုင်ကို EVG ရုံးချင်းမှာဆိုတာဒိုင်းကလူငယ်လေးနှစ်ယောက်ကတော့ပိတ်မိနေရအဲ့သူတို့ကမမဲမြင်တာနဲ့ပြစ်နေတဲ့အချိန်မှာဆိုကျွန်တော်တို့ဘေးကနေပြီးတော့မီတက်ဆီဦး300မျိုးလေးကာလာဘုံတွေ300မျိုးလေးပြီးရင်အတံဘုံတွေနဲ့သူတို့ကပြန်ပြန်လုပ်ပြီးတော့ကျွန်တော်သွားပြီးအဲ့လူငယ်နှစ်ယောက်ဆွဲထုတ်ပေးနိုင်ခဲ့ပါကြာကာကွယ်မှုအနေနဲ့ဆိုကျွန်တော်ဒီတောက်လျှောက်ကိုလုပ်ခဲ့ရအများကြီးပဲဆန်းချောင်းဆိုလည်းဆန်းချောင်းပေါ့နော်ကျွန်တော်မလာကုန်းပိတ်မိနေမလာကုန်းသွားထုတ်ပေးရမျိုးအဲ့လိုလုပ်ခဲ့ပြီးပါတယ
်ကိုယ်ကိုလည်းမထိခိုက်အောင်ဟိုကာကွယ်ကိုကာကွယ်ပေးနေတဲ့သူတွေလည်းအထိခိုက်နည်းအောင်လို့ရောဘယ်လိုမျိုးတွေဟိုပြင်ဆင်တယ်ရှင
်ကျွန်တော်ဘယ်လိုပုံစံလုပ်လဲဆိုရင်အဲ့လိုနေရောက်ပြီဆိုရင်ကျွန်တော်တို့နဲ့ပြည်သူနဲ့ကိုကျွန်တော်အနည်းဆုံးကျွန်တော်နောက်မှာပေါ့နော်ဆဲပြီးခွာပြီးတော့နေထိုင်ထားပြီးရဲ့ဘာကြောင့်လဲဆိုတော့ကျွန်တော်ဒီဆဲပြီးခွာရဲ့ခြင်းကကျွန်တော်ကတဖြည်းဖြည်းချင်းကျွန်တော်ဒီအရှိမကျွန်တော်အဖွဲ့ကတော့ဒိုင်းကိုင်နေလူလေးရှိတယ်။ဒီဒိုင်းနေလည်းကျွန်တော်နောက်ဆုံးရတဲ့အချင်းကအရင်အချင်းတန်ကြန်ကြမှုမရှိဘူးတော့ကျွန်တော်ဆဲပြီးခေါ်တိုင်းတာမျိုးပြီးရင်ကျွန်တော်သူတို့ဘက်ကနေပြီးတော့ပြန်လိုက်မယ်မြင်ဝင်ရှင်းမှုတော့ကျွန်တော်လောက်ကာမျိုးကြီးလမ်းကြောင်းဆိုရင်ကျွန်တော်ပြည်သူကိုကျွန်တော်အရင်ဆုံးစီယုံသွားတာပေါ့နော်။ဘယ်လိုစီယုံသွားလဲဆိုတော့ဟောလုံးဝသူပြည်သူကိုဆန္ဒပြပြည်သူကြောက်စိတ်ကိုလျှော့ရတယ်။လျှော့ပြီးပါရင်သူတို့ကျွန်တော်အချင်းဘယ်လောက်ဆွဲပေးနိုင်လဲ။မှန်သူတို့ဘက်ကချီတက်လိုက်မယ်ကျွန်တော်အချင်းဘယ်လောက်ဆွဲပေးမယ်။အဲ့ဒီဆွဲပြီးတိုင်းအချင်းနဲ့မလွတ်အောင်ပြေးပါဒီမှာကျွန်တော်တို့ဖွင့်နောက်ဆုံးတာပေါ့နော်အဲ့လိုမျိုးသူတို့တရားရှင်းကြတော့ plan လေးတယ်ပေါ့နော်ဒီ strategy ကိုတရားရှင်းကြပြီးတော့ကျွန်တော်လောက်သွားဖြစ်တဲ့အတွက်ကျွန်တော်သွားလိုက်တဲ့နေရာတိုင်းမှာများသောအပြင်အထိတိုင်းမှုနဲ့ကျွန်တော်ဖန်ဆီးခံပြီးတော့ရော့နေပါခင်ဗျာပြောရမယ်ဆိုကျွန်တော်ဒါ training တစ်ခုကြောင့်လည်းပါတယ်ဒါပေမဲ့သူတို့လိုမျိုးတော့ကျွန်တော် CPU ဟာကိုကျွန်တော်ညင်လေ့ကျင့်ထားလို့မဟုတ်တဲ့တော့ဟိုတချို့နေရာလေးမှာလိုအပ်ချက်တွေရှိနေရှိမှာပေါ့နော်ဒါပေမဲ့ကျွန်တော်ရဲ့အတီးတိတ်မှာတော့ကျွန်တော်အဖွဲ့မှာရှိရ54ယောက်မှာအတီးတိတ်က ပြည်သူကိုကာကွယ်ပေးဖို့အတွက်အဓိကရှိရဖြစ်တယ်ပြည်သူပေးကြီးမှာကျွန်တော်54ရာလောက်နောက်ဆုံးတာပါခင်ဗျအဲ့
တော့အဲ့လိုမျိုးပေါ့နော်ပြည်သူကိုကာကွယ်ပေးတဲ့အဖွဲ့ကိုလုပ်တဲ့အခါမှာမောင်လေးတို့လုပ်တဲ့အခါမှာဒီလိုမျိုးဟိုကာကွယ်ခြင်းနဲ့ဆိုပြီးတော့မှပါဝင်လာတဲ့လူတွေရောတော်တော်လေးစိတ်ဝင်စားရှိတာတွေ့ရလားရှင်
ကျွန်တော်အရှိမလေးအဖွဲ့ကြီးတစ်ခုရှိခဲ့ပေါ့နော်အဲ့ဒီအဖွဲ့ကြီးမှာဆိုတာအမားကြီးလေးတစ်ခုဖြစ်တဲ့ပြည်သူတော်တော်များမယုံမကြည်တော့ရှိရဲဒါပေမဲ့ကျွန်တော်အဖွဲ့ကတနေရာသွားလိုက်ဥပမာကြောင်မြောင်းသွားတာမျိုးဆန်းချောင်းသွားတာမျိုးပြီးရင်ကျွန်တော်ဒီတခြားနေရာလေးသွားတာမျိုးတွေတော့မြန်မာပလာတာလိုမျိုးသွားတာမျိုးဆိုရင်ဒါကျွန်တော်အဖွဲ့ရဲ့လှုပ်ရှားမှုမြင်ပြီးချင်းဒါသဘောကျတယ်လာကြောင်းတဲ့လူတွေတော့ရှိရဲဒါပေမဲ့ကျွန်တော်မှာအဓိကအရင်ကျွန်တော်ဒီအလူရှင်လေးလည်းတိတ်မရှိသေးဘူးနောက်ပြီးကျွန်တော်မှာ budget အင်အားလည်းနည်းသေးရပြီးကျွန်တော်ကမှန်ပါတော့ခဏပိတ်ထားပါတယ် join နေတဲ့လူတွေကအရင်များအဲ့မဲ့အခုကျွန်တော်မှာတော့ပြန်ပြီးပြင်ဆင်ထားမျိုးရှိပါတယ်။ဒါကြောင့်လည်းတော့ကျွန်တော်တဖြည်းဖြည်းနဲ့ဒီတိုက်ပွဲကကျွန်တော်တိုက်ယူမှရမယ်အနေအထားဖြစ်တဲ့အတွက်ကျွန်တော်လူငင်းအားထပ်စုဖို့တော့ရှိပါခင်ဗျ။
အဲ့တော့အဲ့လိုမျိုးလုပ်တဲ့အခါမှာပေါ့နော်ဒီလိုမျိုးလှုပ်ပေးနိုင်ဖို့အတွက်ကိုဟိုလူအင်အားပေါ့နော်ပစ္စည်းအင်အားကရောဘယ်လိုမျိုးစုစည်းပါလဲရှင်
။အဲ့ရာကျတော့ကျွန်တော်ကကျတော့ Facebook ပေါ်မှာပေါ့နော်ကျွန်တော်အနေနဲ့ရောဒါဟို group name တော့မပြောတော့ဘူးပေါ့နော်ဒါဟိုကျွန်တော် group အနေနဲ့ page name လေးထောင်ထားတာမျိုးရှိရဲ့ပြီးတော့ကျွန်တော်အော်ကျွန်တော်အလူငွေလေးရရလေးရှိဒါပေမဲ့အလူငွေကတော့အများကြီးရတော့မဟုတ်ဘူးကျွန်တော်ရဲ့အတီတွေတည်းက3-5ခုလောက်ကလူလာမျိုးတွေလောက်ပဲကျွန်တော်ကအဲ့ဒီဥစ္စာတွေကျွန်တော်ရဲ့ဒီ professional life ကရရဲပေါ့နော် work ကနေပြီးတော့ရရဲလာတာလေးနဲ့ကျွန်တော်ပေါင်းပြီးတော့ပစ္စည်းတွေဝယ်တာမျိုးလောက်တာမျိုးလောက်ပါခင်ဗျပြီးရင်ကျွန်တော်ကိုယ်ရင် training ပေးတာမျိုးကိုယ်ခံပညာတော့ကျွန်တော်ဒါဟိုကျန်းကျန်းကျင်လေ့ကျင့်တာဖြစ်တဲ့သင်ယူတာဖြစ်တဲ့တော့ကျွန်တော်ဒီ video သူတို့လုပ်တဲ့အများမျိုးမှာကျွန်တော်ကာကွယ်နိုင်တာမျိုးတွေကျွန်တော်ဖွဲ့ရလို့လည်းကျွန်တော်တရားပြန်တင်တယ် training တရားပေးပြီးတော့ကျွန်တော်ဟုတ်အတက်နိုင်ဆုံးကြိုးစားပြီးကာကွယ်ပေးရပါတော့။ဒီကြားတကူကတော့သူတို့ဘက်ကလက်နက်တွေနဲ့လိုရောလူသိမ်းမရှိတဲ့အတွက်ကျွန်တော်ဒါကြည်စေကတော့ကျွန်တော်ဘက်ကတော့ဒါကာကွယ်နိုင်မှုတက်ကတော့တော်ချောင်းစဉ်းစားရင်သူနဲ့စဉ်းစားကြည့်မှလည်းကျွန်တော်အတက်နိုင်ဆုံးကြိုးစားပြီးကာကွယ်ပေးပါခင်ဗျအဲ့လို
အခုမောင်လေးတို့ဒီပြည်သူတွေအကာအကွယ်ပေးနေတဲ့အဖွဲ့အနေနဲ့ပေါ့နော်အခုဒီလိုကာကွယ်ပေးတဲ့နေရာမှာရောဘယ်လိုမျိုးတွေလိုအပ်ချက်တွေရှိတယ်လို့ရောပြောလို့ရလဲရှင
့်လိုအပ်တာကတော့ကျွန်တော်ဥပမာပြင်ကျွန်တော်ဆိုရင်ဒါကြီးကျွန်တော်ဒီ vest ကြီးဆိုရင်ကျွန်တော်ဒါ online မှာတွေ့ရ vest ကြီးကိုကျွန်တော်ကကာတာရိုက်ထည့်ထားလို့ပြီးရင် steel ရိုက်ထည့်ပြီးတော့တောင်းတာမျိုးတွေလောက်ပါပေါ့နော်ဟိုအဲ့တော့သူတို့တနက်ပြစ်လိုက်တဲ့အချိန်မှာကာလာမကာလာအတိကျတော့မသိနိုင်ဘူးကျွန်တော် rubber ကြီးကတော့ခေါင်းခေါင်းကာနေတာပေါ့နော်အဲ့တော့ဟိုကျွန်တော်အတန်အနေနဲ့ဒီပတ်သက်မဲ့50-50ရာခိုင်နှုန်းတော့ရှိရဲပြီးရင်ကျွန်တော်ဒီညိတ်ယူပုံကာဖို့တော့ကျွန်တော် gas mask လို့ခေါ်ရကျွန်တော်ဒီနှာခေါင်းအတက်ယူတဲ့ကြောင့်ကာကွယ်ပေးတဲ့အဥ္စာလေးလိုမယ်ခင်ဗျပြီးတော့ရင်ကျွန်တော်ဒီအခုနောက်ပိုင်းမှာဆိုရင်ဒါအကြံဖက်အဖွဲ့ကြီးကပြစ်ခတ်နေရမှာဆိုကျွန်တော်ဟာ hard shot ယူတဲ့အဓိကပြစ်တာဖြစ်တဲ့အတွက်ကျွန်တော်ခေါင်းကာကွယ်နိုင်နေပေါ့နော်အဥ္ထုဆိုရင်အကောင်းကောင်းလေးပေါ့နော်ဒီမပေါက်တော့တဲ့အဥ္ထုမျိုးလေးတော့အငင်းငယ်လိုအပ်ချက်ရှိပါခင်ဗျကျွန်တော်ကတော့ကျွန်တော်ဒါအတက်နိုင်တော့ကြိုးစားပြီးကာကွယ်နေပါခင်ဗျ
နောက်တစ်ခုကပေါ့နော်အခုလိုမျိုးဒီဆန္ဒပြတဲ့ပြည်သူတွေကိုကိုကကာကွယ်ပေးတဲ့အခါမှာပေါ့နော်အခုလိုအကာအကွယ်ပေးနေတယ်ဆိုတာကကိုယ့်ရဲ့အသက်ကိုယ်တော်မှဒါဟိုထိခိုက်နိုင်တဲ့အခြေအနေမျိုးနဲ့လုံနေတာဖြစ်ပါတယ်ဆိုတော့ဘာဖြစ်လို့ဒီလိုမျိုးကိုယ့်အသက်ကိုယ်တော်မှဆွန့်ပြီးတော့ဒါမျိုးကာကွယ်တဲ့အလုပ်ကိုလုပ်နေတာလဲဆိုတာလည်းသိပါရစေ
။ဘာကြောင့်ကျွန်တော်ဒီလုပ်ကိုရွေးချယ်လဲဆိုတော့ကျွန်တော်ဒီ February ဒီရက်နေ့မနက်ခွန်းအတိုင်းကိုကျွန်တော်အဲ့ရနိုးတဲ့အချိန်ကစပြီးတော့ကျွန်တော်နိုင်ငံကဟိုကျွန်တော်လူငယ်တွေပေါ့နော်လူငယ်တွေရဲ့ခွင့်လန်းကိုကြောက်ဆုံးသွားပြီကျွန်တော်တန်မိုးထားတယ်ကျွန်တော်လေးရအားကြခဲ့တဲ့ Nobel ဆုရှင်ခေါင်းဆောင်တဦးလေးဆုံးရှုံးသွားပြီအဲ့ဒါနောက်ပြီးတော့ဒါမတရားမှုတစ်ခုပေါ့နော်ဒါကျွန်တော်ကလက်မခံနိုင်ဟောမတရားတဲ့အရာကိုကျွန်တော်ကလက်မခံနိုင်တရားတော်နည်းနဲ့နိုင်ငံရှိခဲ့တဲ့ကျွန်တော်တတ်မှတ်ထားတဲ့အစိုးရကိုမတရားတဲ့အာဏာသိမ်းအစိုးရကဒီလိုမျိုးလုပ်ယူသွားတာကျွန်တော်ကလက်မခံနိုင်လက်မခံနိုင်တဲ့အတွက်ကျွန်တော်လမ်းပေါ်ထွက်လာခြင်းငင်းရတာဆန္ဒပြတဲ့လူမျိုးတွေစီရီယံကိုကောင်းကောင်းမလုပ်နိုင်တဲ့လူတွေကိုလက်နက်နဲ့ချိန်ချောက်တာစွမ်းအားရှင်လူမျိုးကျွန်တော်ကရိုက်နှက်တဲ့လူအဖွဲ့လေးတစ်ခုဟိုပတ်စံပြီးခိုင်းနိုင်မျိုးတွေငင်းရတဲ့အချိန်မှာကျွန်တော်ဒါမျိုးလက်မခံနိုင်တော့လက်မခံရင်တော့ကျွန်တော်ဒီအဖွဲ့လေးတစ်ခုထူထောင်မှုကြိုးစားတယ်ကြိုးစားပြီးတော့ကျွန်တော်နဲ့စိတ်တူကိုယ်တူဟိုအဲ့လိုလူမျိုးကိုကျွန်တော်ပူးပေါင်းပြီးတော့ကျွန်တော်ဒီအဖွဲ့လေးတစ်ခုလှုပ်လိုက်တယ်ကျွန်တော်အခုလိုလုပ်နေတဲ့အတွက်လည်းကျွန်တော်ကိုကျွန်တော်လည်းဝမ်းတာတယ်ဒါပေမဲ့ဟိုကျွန်တော်တို့အာသာနီဖြစ်ရှင်လို့လည်းမဟုတ်သူရဲကောင်းဖြစ်ရှင်လို့လည်းမဟုတ်ဒါမှမဟုတ်ကျွန်တော်တို့ကမှန်တဲ့ဘက်မှာယက်တီရမယ်အတိအသေးရှယ်တော့ကျွန်တော်ဒီလောက်ကိုရွေးချယ်ရပါမှာဟိုအတက်ကတော့ကျွန်တော်ဆန္ဒပြောခဲ့တယ်လို့ပေါ့ဟိုကျွန်တော်တို့ဒီလမ်းကိုရှောက်လိုက်တာကတေဖို့တစ်ခါရခိုင်တော့90ခိုင်နဲ့တေးကြပြီးသားဒါမှမဟုတ်အဲ့ဒီဒီမှာမှာကျွန်တော်ဟိုအားလုံးနဲ့လည်းဖေးကင်းမှုတော့အရေးကြီးအောင်ကျွန်တော်ကြိုးစားရဲကျွန်တော်ကိုယ်ကလည်းဖြစ်ဖြစ်ဖို့တော့အဓိကထားပြီးလုပ်ပ
ါပြည်သူကနေပြည်သူကိုကာကွယ်ပေးတဲ့အဖွဲ့ကိုတည်ထောင်သူ generation Z လူငယ်တယောက်ဖြစ်ပါတယ်ပြည်သူတွေကိုအကာအကွယ်ပေးနေချိန်မှာစိုးရိမ်စိတ်ရှိပေမဲ့ကြောက်စိတ်တော့မရှိပါဘူးလို့လည်းသူကပြောပါရဲ့ရှင်ကျွန်မဆုမြတ်ပါပါ